Rohingya ဒုက္ခသည်အကြက်တဲ၄လနီးပါးကြာမြင့်လာပြီး Bangladesh နယ်စပ်ကဒုက္ခသည်စခန်းတွေမှာရာသီဥတုအပြောင်းလဲကြောင့်အခြေအနေတွေပိုဆိုးလာဖို့ရှိကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကမနေ့ကသတိပေးပြောကြားခဲ့ပါတယ်။တောက်ကြနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရ Stephen Dujarric ကRohingya ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်။
And our colleagues at the UN Refugee Agency said they're increasingly worried about the deterioration of the overall protection environment.
ဥဒုအပြောင်းလဲကြောင့်ဘင်္ဂလားဒေ့ရှ်ဘက်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အကာအကွယ်မဲ့ဆိုးရွားလာမဲ့အခြေအနေပေါ်စိုးရိမ်မှုတွေတိုးလာနေကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောဆိုခဲ့ကြောင်းပြောသွားတာဖြစ်ပါတယ်။လာမဲ့သတင်းပတ်တွေနဲ့လတွေမှာရာသီဥတုအေးလာမှာဖြစ်တဲ့အတွက်မကြသေးခင်ကရောက်လာတဲ့ဒုက္ခသည်တွေအတွက်တနင်္ဂနွေကစပြီးပထမဆုံးအကြိမ်အဝတ်အထည်ပေါင်း2သိန်းလောက်စတင်ပြီးကုလသမဂ္ဂကဖြန့်ဝေပေးမှာဖြစ်တယ်လို့လည်း Stephen Dujarric ကပြောပါတယ်။ဇန်နဝါရီလဆိုရင်ဘင်္ဂလားဒေ့ရှ်နယ်စပ်မှာအပူချိန်15ဒီဂရီစင်တီဂရိတ်လောက်ပဲရှိမှာဖြစ်တယ်လို့ခန့်မှန်းထားပါတယ်။ဩဂုတ်လနောက်ပိုင်းထွက်ပြေးလာတဲ့ခမန်းကြီးဒုက္ခသည်ပေါင်း6သိန်း 5,000 လောက်မှာကလေးရီအတွက်တဝက်ကျော်55ရာခိုင်နှုန်းကျော်ရှိနေကြောင်း Stephen Dujarric ကပြောပါတယ်။လက်ရှိမြန်မာဘက်ခြမ်းကနေထွက်ပြေးလာတဲ့အခြေအနေတွေငြိမ်သက်သလောက်ရှိသွားပေမဲ့တရက်ကိုဒုက္ခသည်တရာလောက်နေဆက်ဖြတ်ကျော်လာနေစေဖြစ်ကြောင်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်ကဆိုပါတယ်ရှင်။